ကဗနိုင်ဒီကာယောဂါကာလမှာတရုတ်နိုင်ငံကတောင်တရုတ်ပင်လယ်အတွင်းလှုပ်ရှားမှုတွေတိုးလုံနေတဲ့အချိန်မှာပဲတောင်တရုတ်ပင်လယ်ပြင်နဲ့လူကြုံရေးအခြေအနေရောနှဲကျဆင်းနေတယ်လို့ဗီယက်နမ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကောင်ဆောင်တွေကအာဆီယံထိပ်သီးအစည်းအဝေးမှာသတိပေးလိုက်ပါတယ်။တောက်ကြနေကကျင်းပတဲ့36ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးအဖွဲ့ပေကောမှာဗီယက်နမ်ဝန်ကြီးချုပ်ကူရီရှာဖူဒ်ကကာယောဂါအတွင်းနိုင်ငံတကာဥပဒေစည်းမျဉ်းတွေဆွဆွရွရစိတ်ခေါ်ခံရတယ်လို့လည်းပြောပါတယ်
။ဒီဘိုင်ဘွိဘွာလလမ်ယန်ဒွန်ကကု
လက်ရှိကာယောဂါကတောင်တရုတ်ပင်လယ်တွေလိုက်နိုင်ရမယ့်ကျင့်ဝတ်ကုတ်တပ်ကွန်တက်စ်တွေနဲ့ပတ်သက်တဲ့တရုတ်နဲ့အာဆီယံအဖွဲ့အစည်းကဆွေးနွေးပွဲတွေကိုနှောင့်နှေးထိခိုက်စေပါတယ်။ဒီအခြေအနေအောက်မှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေအကြားရှုပ်ထွေးမှုတွေကိုဓာတ်ဆီကောက်ဖို့နိုင်ငံတကာဥပဒေကိုလိုက်နာပြီးဗီယက်နမ်နဲ့အာဆီယံအဖွဲ့တို့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကလည်းဒေသတွင်းနိုင်ငံတွေကိုဗစ် -19 ကိုတုံ့ပြန်ဖို့ရုန်းကန်စ조사နေချိန်တည်းမှာတောင်းမှာပဲတောင်တရုတ်ပင်လယ်ဒေသတွေစိုးရိမ်စရာဖြစ်ပျက်တဲ့ဖြစ်ပွားခဲ့ကြောင်းပြောခဲ့သလိုပါဝင်ပတ်သက်တဲ့နိုင်ငံအားလုံးတင်းမာမှုကိုမြင့်တက်စေမယ့်အပြုအမူတွေကိုရှောင်ရှားဖို့တောင်းဆိုလိုက်ပါတယ်။